ကမ္ဘာပေါ်ကလူသန်းပေါင်းများစွာအငတ်ပြေးကြုံရမယ့်အန္တရာယ်ကျရောက်နေတဲ့အကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အကြီးအကဲကသတိပေးလိုက်ပါတယ်။
Because of so many wars, climate change, the widespread use of hunger as a political and military weapon, and a global health pandemic that makes all of that exponentially worse, 270 million people are marching towards starvation.
ဒီပခါတွေဥရုယာတီပြောင်းလဲမှုနဲ့ငမို့ခေါမမှုတွေကိုနိုင်ငံရေးနဲ့စီးရေးလက်နက်တစ်ခုအဖြစ်ကြဲကြဲပြန့်ပြန့်အသုံးပြုနေတာအပြင်ကမ္ဘာကရောဂါကျရောက်နေတာကြောင့်ကမ္ဘာတဝန်းကလူပေါင်းသန်း280ဟာအစာရေစာငမို့ခေါမမှုဘေးနဲ့ကြုံရမယ့်အခြေစိုက်နေရတာဖြစ်ပါတယ်သူတို့ရဲ့လိုအပ်ချက်တွေကိုမဖြည့်ဆည်းပေးနိုင်ခဲ့ရင်တော့ကိုဗစ်ရိုက်ခတ်မှုထက်ပိုကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်ရပါမယ်။အဲ့ဒါကတိတ်မဆိုးသေးဘူးလို့ပြောမယ်ဆိုရင်တော့လူပေါင်းတန်း280ထဲမှာတန်း30ဟာသူတို့အသက်ရှင်ရေးအတွက်ကျွန်တော်တို့ပေါ်မှာတရားရဂိုင်နှုန်းမှီကိုအားထားနေရပါတယ်လို့ WFP အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘက်စလီကပြောဆိုလိုက်တာပါ။ကြာသပတေးနေ့မှာအွန်လိုင်းကနေကျင်းပတဲ့နိုဘယ်ငြိမ်းချမ်းရေးဆုလက်ခံရယူတဲ့အခမ်းအနားအတွင်းမှာ WFP အကြီးအကဲကအဲ့ဒီလိုပြောသွားတာဖြစ်ပါတယ်။ငမို့ခေါင်းပါမှုဘေးကနေရင်ဆိုင်နေရတဲ့လူပေါင်းတန်း280ဆိုတဲ့အရေအတွက်ဟာဂျာမနီ၊ဗြိတိန်၊ပြင်သစ်နဲ့အီတလီလေးနိုင်ငံပေါင်းလူဦးရေပမာဏနဲ့ညီမျှပါတယ်။